အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီ NLD ဟာတိုင်းပြည်အာဏာရရေးအတွက်မဟုတ်ဘဲဒီမိုကရေစီတိဆောက်ပေးရေးအတွက်ကြိုးစားနေတဲ့ပါတီသာဖြစ်ပြီးတော့မြန်မာနိုင်ငံဒီမိုကရေစီရရှိရေးအတွက် NLD ပါတီထက်ပိုပြီးတော့လုံနိုင်တဲ့အဖွဲ့အစည်းမျိုးပေါ်လာရင်အဲ့ဒီအဖွဲ့ကိုဝိုင်းရံကြရမယ်လို့မြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်အောင်ဆန်းစုကြည်ကပြောပါတယ်။ဒီကနေ့ NLD ရုံးချုပ်ရှိတဲ့ရွှေကုန်တိုင်းမှာ NLD ဗဟိုအလုံးမှုဆောင်ဖွဲ့ဝင်တွေနဲ့မန္တလေးတိုင်း NLD စီယုံရေးမှုတွေတွေ့ဆုံစဉ်မှာအခုလိုပြောဆိုလိုက်တာဖြစ်ပါတယ်။ဒီအကြောင်းအပြည့်စုံကိုတော့မသိန်းသီရိယာဆက်ပြောပြပေးပါရှင်
။ဟုတ်ကဲ့ပါရှင်။ NLD ပါတီဟာ1990ရွေးကောက်ပွဲမှာအနိုင်ရခဲ့ပေမဲ့အခုအချိန်ထိအဲ့ဒီရလတ်အပေါ်အတိအမှတ်မပြုခံရတာကြောင့်အာဏာကိုအရင်ရယူပြီးမှဒီမိုကရေစီစနစ်ကိုဖော်ဆောင်မလား၊ပြည်သူအကျိုးပြုလုပ်ငန်းတွေကိုပဲရွေးချက်အတိုင်းအောင်မြင်အောင်လှုပ်ဆောင်မလားဆိုတဲ့မေးခွန်းတွေကိုဒေါအောင်ဆန်းစုကြည်က NLD ပါတီဟာအာဏာရရေးမဟုတ်ပဲဒီမိုကရေစီရေးအတွက်သာဖြစ်တယ်လို့ဖြေကြားလိုက်တာပါ။တိုင်းပြည်မှာအာဏာရဖို့ကအရေးကြီးသလားဆိုတဲ့အယူအဆတစ်ခုဟာအာဏာသာလျှင်အဓိကလို့ဆိုတဲ့နိုင်ငံရေးဝါဒတစ်ခုကနေဆင်းသက်လာတာဖြစ်တယ်လို့ NLD ပါတီဟာအာဏာအတွက်အဓိကမဟုတ်ဘူးလို့ဒေါအောင်ဆန်းစုကြည်ကပြောပါတယ်။ဒီကနေ့ဗဟန်းမြို့က NLD ရုံးချုပ်မှာဗဟိုအလုံးမှုဆောင်အဖွဲ့ဝင်တွေနဲ့မန္တလေးတိုင်းမြို့နယ်30ကကိုစားပြုပြီးတက်လာကြတဲ့ NLD စီယုံရေးမှုတွေနဲ့တွေ့ဆုံစဉ်အတွင်းမှာဒေါအောင်ဆန်းစုကြည်ကအခုလို NLD ပါတီရဲ့ရည်တည်ချက်နဲ့ရည်ရွယ်ချက်ကိုပြောပြခဲ့တာလို့ NLD ပါတီရဲ့ပြောခွင့်ရသူဦးအောင်ကျိုင်ကပြောပါတယ
်။ NLD ရုပ်ောက်ဘဝင်ခဲ့တာဆိုတာလေဒီမိုကရေစီရဖို့အာဏာကိုယူပြီးတော့ဒီမိုကရေစီတိဆောက်ပေးဖို့အတွက်အဓိကသာလင်ဖြစ်တယ်တဲ့ဒီမိုကရေစီတိဆောက်ခွင့်ရရေးအတွက်ဆောင်ရွက်ခဲ့တာဖြစ်တယ်တဲ့ဒါဒီမိုကရေစီရဲ့အခြေခံသဘောတရားပဲတဲ့ဒါကိုတိဆရာနားမလည်ပဲနဲ့အဖွဲ့ချုပ်ထဲမှာရောဒီမိုကရေစီမိကြဖွဲ့စည်းထားတာရှိသလားဖြစ်ပါသလားလို့မေးတာတွေကတော့အသေးပဲမရှိဘူးတဲ့အာဏာရရင်ပြီးရောဒုက္ခတဲ့အဖွဲ့တွေဘာပြီးတမိုင်းမှာအများကြီးရှိတယ်တဲ့အာဏာရပြီးတော့မှဒီလူလူလူပေါ်မှာဂရိမတီတဲ့အဖွဲ့တွေလည်းအများကြီးပဲကျမတို့ကအဲ့ဒီဖွဲ့တွေကဘယ်တော့မှပါမမဟုတ်ဘူးကမြန်မာဒီမိုကရေစီဖွဲ့ချုပ်ကဒီမိုကရေစီရဖို့အတွက်ပို့ပြီးတော့ထိရောက်တဲ့ပြည်သူ့အကျိုးပြုနိုင်တဲ့ဖွဲ့ကြီးဖြစ်ဖို့လုပ်မယ်တဲ့တကယ်လို့အခြားနိုင်ငံကြီးပါတီတခုဟာမြန်မာဒီမိုကရေစီဖွဲ့ချုပ်တဲ့ပို့ပြီးတော့ထိရောက်စွာဒီမိုကရေစီရရေးအတွက်လုပ်နိုင်တဲ့ဖွဲ့ဆိုတာပေါ်လာရင်အဲ့ဒီဖွဲ့ကိုကျမတို့ကဝိုင်းရံမှာပဲ
NLD ပါတီနဲ့လူထုဟာဘလောက်ထိတွေ့နှိစက်မှုရှိသလဲပြည်သူလူထုရဲ့နိုင်ငံရေးလူမှုရေးအခက်အခဲတွေပေါ်ကို NLD ပါတီကတော့ဘလို့ကူညီဖြည့်ရှင်းနေသလဲဆိုတာတွေနဲ့အတူအဖွဲ့ချုပ်ကလည်းဒီအပေါ်မှာဘလို့ကူညီနိုင်မလဲဆိုတာတွေအပြင်ရင်ဆိုင်နေရတဲ့အခက်အခဲတွေကိုသိဖို့အတွက်အခုလိုမျိုးတိုင်းနယ်ပြည်နယ်က NLD အဖွဲ့ဝင်တွေနဲ့တွေ့ဆုံနေတာဖြစ်တယ်လို့လည်းတောင်ဆန်းစုကြည်ကပြောပါရယ်ဒါကြောင့်မန္တလေးတိုင်းအတွင်းတွေ့ကြုံနေရတဲ့နိုင်ငံရေးအခြေအနေ၊ပညာရေးနဲ့ကျန်းမာရေးခန္ဓာတွေနဲ့အတူသဘာဝပတ်ဝန်းကျင်ကိစ္စတွေကိုပါမန္တလေးအဖွဲ့တွေကတင်ပြခဲ့ကြတယ်လို့ဦးအောင်ကျိုင်ကပြောပါရယ်
။အထူးခြားတဲ့တင်ပြချက်တွေကတော့ဥမာလူရီယာတစ်ပြည်ပြည်စောင်းဝင်နေစက်တက်လာတဲ့အတွက်ကြောင့်အစားအသောက်တဲ့ပစ္စည်းတွေကအလွယ်တကူဝယ်ယူစားသောက်နေကြတယ်။စားသုံးစီမတတ်မှုကြောင့်လည်းပြည်သူစီးပျော်ဝါရှင်တွေကတမျိုးနဲ့ဒီမှာတဲ့စီများများလာတယ်။ဒီကြားထဲမှာကျန်းမာရေးစီးပွားရေးမတတ်နိုင်တဲ့အတွက်ကြောင့်ဒီမှာပုံပြီးတစ်ခါရောက်လာတယ်။အခုချင်းမရေယာမြို့နယ်လိုအမျိုးမှာစိတ်ရှိတဲ့မူကြီးအလွန်ပေါ်လာတဲ့ကြောင့်ပေါင်းတယ်မားတွေမှာကိုကိုက်ပြီးတော့တန့်တဲ့ဆိုးကြွားမှုရှိနေတယ်အဲဒါကြောင့်လည်းပြည်သူကမွေစိတ်ရှားပါးတဲ့ပြဿနာကိုဖြေရှင်းနိုင်မှုအတွက်အပြည့်ဝကူညီနိုင်ခြင်းမရှိသေးဘူးဆိုတဲ့အကြောင်းပြီးတော့နေပြည်တော်တိုင်းမှာအခုဓာတ်ငွေပိုက်လိုင်းနဲ့တခြားစီမံကိန်းတွေအစီအစီလို့တဲ့ကြောင့်မြေသိမ်းမြေယာသိမ်းမှုတွေဟာဘာလို့ချင်းမှမရဘဲနဲ့ပြည်သူတွေအရန်ဆုံးဆုံးနေရတယ်ဆိုတဲ့အကြောင်းအဲဒီကစားလို့သင်ပြပါ
တခါအရာဝတီမြေဆုံရေကာတာကြောင့်သဘာဝပတ်ဝန်းကျင်ထိခိုက်နေမှုအပေါ်ကို NLD ပါတီကဘလို့ကူညီနိုင်မလဲဆိုတဲ့စဉ်းစားချက်တွေအပြင်စီးပွားရေးအခက်အခဲတွေကိုလည်းပြောပြခဲ့ကြပါတယ်
။အရာဝတီမြေပြားမှာမြေဆုံရေကာတာဆိုတာကြီးတိောက်တဲ့အတွက်ကြောင့်အခုဆိုရင်စင်ကူးလိုမြို့နယ်မျိုးမှာဒီပင်လင်ရေကြောင်းပြောင်းလဲမှုတွေဖြစ်ပြီးတော့သဘာဝပတ်ဝန်းကျင်ထိခိုက်ပျက်စီးမှုတွေဖြစ်နေပြီးတော့အဲဒီဆိုးကျိုးတွေကဘာတွေဖြစ်မယ်ဦးဆိုတော့မှအတော်စဉ်းစားခက်နေတဲ့ကြောင့်စသဖြင့်အဲ့ဒါမျိုးတွေပြပြပါတယ်နော်မန္တလေးမြို့ပေါ်မှာကိုပဲလူခွင့်ရဖွဲ့ပြီးတော့လူကျုပ်လုံကနေတော့နေတဲ့ကိစ္စမြို့တော်ရဲ့လူငယ်ဖွဲ့ကြီးနေတဲ့ကိစ္စတွေဖွဲ့ချုပ်တွင်စီယုံရေးလုံကနေလုပ်နေတဲ့ကိစ္စတွေစသဖြင့်အဲ့ဒါလေးကိုသင်ပြပါ
ဒါကတော့ NLD ပါတီရဲ့ဗဟိုအလုံးမှုဆောင်ဖွဲ့ဝင်ဦးအောင်ကျိုင်ကဒီကနေ့ NLD ဗဟိုအဖွဲ့နဲ့မန္တလေးစီယုံရေးမှုတွေအပြန်အလှန်ဆွေးနွေးခဲ့ကြတဲ့အခြေအနေတွေကိုပြောပြခဲ့တာပါရှင်။ပြီးခဲ့တဲ့နှစ်2010နိုဝင်ဘာလထဲမှာဒေါအောင်ဆန်းစုကြည်လွတ်လာခဲ့ပြီးအခုလိုမျိုး NLD ပါတီရဲ့စီယုံရေးမှုတွေနဲ့စုံစုံညီညီအဖွဲ့လိုက်တွေ့ရတာဒါပထမဦးဆုံးဖြစ်တယ်လို့လာမယ့်မလ18ရက်နေ့အထိနောက်ထပ်ကြံနေသေးတဲ့တိုင်းနယ်ပြည်နယ်အဖွဲ့တွေနဲ့လည်း NLD ရုံးချုပ်မှာတွေ့ဆုံဆွေးနွေးဖို့ရှိပါတယ်ရှင်။